ဒီခိုင်းပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်တို့မှာတရှိန်တို့ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွက်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်ထူးကိုစလဲကဆိုရင်ဒီအကြောင်းပြောဆိုထားပါတယ်။၂၀၁၈ခုနှစ်နိုဝင်ဘာလကလေးကစပြီးတော့အေးအေးရခိုင်မျိုးသားတန်းနဲ့မြမတမတော်တို့ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့အရဲသားတွေတိုက်ဆုံတရားရမှုတွေလည်းရှိခဲ့ပါတ ကျွန်တော်တို့ကလည်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဟင်းလီကတောင်းဆိုလိုက်တာပါ။ဇန်နဝါရီလရဲ့နေ့တုန်းကလုံခြုံရေးကင်းဆက်ခံ၄ခုကိုအေအေကတိုက်ခိုက်ခဲ့မှုနဲ့ဒီတိုက်ခိုက်မှုကိုတံပြန်နဲ့တပ်မတော်ရဲ့တိုက်ခိုက်မှုတွေအပေါ်မှာရဟင်းလီကရှင်းချလိုက်ပါတယ်။ရဲသားတွေကိုထိခိုက်စေတဲ့တိုက်ပွဲမျိုးကိုအေအေနဲ့တပ်မတော်တို့ဆောင်ရွက်တာလက်ခံနိုင ဒီသားရွေနေထိုင်ရနေရာတွေမှာလက်နက်ကြီးလက်နက်ငယ်ရဟယင်တွေတုံးပြီးတော့တိုက်ခိုက်ခဲ့ကြအောင်ပြည်သူတွေတေဆုံးနေရရခဲ့တဲ့အကြောင်းစီခန်းစာမှာဖော်ပြထားပါတယ်။ရခိုင်ဒေသတွေမှာဖြစ်ဖြစ်နေရတွေကိုကြည့်ခြင်းဖြင့်တိုင်းနာဒေသတွေမှာနှစ်ပေါင်းများစွာတက်မတော်ကျင့်သုံးလာတဲ့နေပြည်တော်တွေကိုတည်နိုင်တဲ့အကြောင်းကိုလည်းရဟယင်လီကပြောဆိုထားပါတယ်။ရခိုင်မျိုးတိုင်းနဲ့ဟိန္ဒူနဲ